COVID-19 ကာယောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရပ်ကိုကုလသမဂ္ဂမှကြာလပတင်းနေ့ကစတင်ကျင်းပနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကာယောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းသွားပါတယ်
။ This hall is where nations come together, where they unite. This August body,The General Assembly is the voice.
ဒီခမကြီးဟာနိုင်ငံပေါင်းစုံရဲ့စီလုံးညီညွတ်မှုတွေပေါ်ထွန်းရနေရဖြစ်ပါတယ်။အထွေထွေညီလာခံဟာလူသားမျိုးနွယ်တွေရဲ့အတန်းစိတ်ဆန္ဒနဲ့အကောင်အကျိုးခွဲခြားသိမြင်စိတ်တွေပေါ်ထွက်ရနေရလည်းဖြစ်ပါတယ်။ဒီကနေ့တက္ကပါလုံးရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်ကိုဘလို့ဥဆောင်လုပ်ကိုင်မလဲဆိုတာတက္ကပါလုံးကစောင့်ကြည့်နေပါတယ်။ဒီအချက်အသေးကြီးကိုကင်တွယ်ဖြေရှင်းတဲ့အပေါ်မှာမူတည်ပြီးတော့ကုလသမဂ္ဂအပေါ်ယုံကြည်ချက်တွေပြန်ပြီးတော့ဆောင့်ကြည့်လာနိုင်ပါလိမ့်မယ်လို့ညီလာခံဥက္ကဋ္ဌဗော်လ်ကန်ဘော့စကဲကပြောပါတယ်။ညီလာခံအဖွဲ့မှာပဲ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့အဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေတမနစ်ကြာမသက်ရငြိမ်သက်ခဲ့ကြပါတယ်။ကာယောဂါကြောင့်လူလူကြာမာရေးကိုသာမကစီးပွားရေးနဲ့လူမှုအဖွံ့ဖြိုးမှုအပေါ်မှာပါကြီးမားတဲ့တရားမှုတွေရှိခဲ့တယ်လို့လည်းညီလာခံဥက္ကဋ္ဌကပြောပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမားလာတယ်လို့ဆင်းရဲတဲ့အတိုင်းပြည်တွေမှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဗိုလ်ကဲကပြောပါတယ်။ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းကာယောဂါတိုက်ဖျက်ရေးနိုင်ငံဆောင်ပူးပေါင်းလုပ်ကိုင်ဖို့တိုက်တွန်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာယောဂါထိန်းချုပ်ရေးဆိုင်ရာလမ်းညွှန်ချက်ကိုမလိုက်နာတဲ့နိုင်ငံတချို့ကလည်းဝေဖန်ခဲ့တာပါ။အဖွဲ့ဝင်နိုင်ငံကောင်ဆောင်တွေလှိလာတုံသက်သူတွေနဲ့နိုင်ငံရေးအရာထင်ရှားသူတွေကလည်းကာယောဂါထင်ချုပ်ရင်းနဲ့စီးပွားရေးပြန်ပြီးတော့ဦးမော့လာနိုင်အောင်ကုလသမဂ္ဂနဲ့ WHO ဘက်ကဘယ်လိုကူညီနိုင်မလဲဆိုတာနဲ့အနာဂတ်မှာကာယောဂါတွေကိုကာကွယ်နိုင်မယ့်နည်းလမ်းတွေကိုအွန်လိုင်းကနေအသီးသီးတင်ပြကြမှာဖြစ်ပါတယ်။